ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိရတဲ့ဒီကိစ္စကိုလည်းတွေ့ရှိ တက်မလို့ကြားဂျာဝင်ဆစ်ဆက်ပြီးနေသူဖြစ်နေသိကြပါရယ်သူအနေနဲ့အေးအေးခေါင်းဆောင်ပိုင်းတွေနဲ့ဖုန်းနဲ့ဆက်စကားပြောဆွေးနွေးခဲ့လို့ပဲပြိပခါတွေဖြစ်နေတဲ့အဲ့ဒီရခိုင်ဒေသတွေအထိပါသွားပြီးတော့ဒေသခံတွေနဲ့ပါတွေ့ဆုံစကားပြောခဲ့တယ်လို့ VOA ကပြောပါရယ်ဒေသခံတွေရဲ့လူလာချက်ကတော့ယူကောက်ပွဲလုပ်ခြင်းအဖြစ်သူရဲ့ကုစားပြုမှုစစ်တော်ရဲ့ရဖို့ဖြစ်တယ်လို့သူရဲ့တွေ့ကြုံသူသိရတာတွေကို VOA ကပြောခဲ့ပါရယ်ရုပ်ောက်ပွဲလုပ်ချင်အဖြစ်အခုဖြစ်နေတဲ့ရခိုင်ပြည်ပခါမှာငင်းငယ်လန်းစားဖြစ်လာနိုင်တယ်လို့သူကမြင်ပါတယ်။အခုရှိနေတဲ့အနေအထားကလမ်းဆောင်လမ်းကွာပါပဲလို့ view နဲ့တရားမြင်မြန်ကမ်းမှာ Mr. Sasakawa ကဂျပန်ဘာသာပြန်ကတဆင်ပြောသွားပါတယ
်။私は安産数値政権は
ကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ယူရချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုချင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံအတော်ကြီးရပါလဲဆိုလို့ရှိရင်ပြည်သူတွေရဲ့ဒီမဲဆန္ဒပေးပံခွင့်ရှိပဲပြည်သူတွေရဲ့ပေးတဲ့ဒီမဲတကြမ်းနဲ့သူတို့ရဲ့ဒီကိုယ်စားလှယ်အဲဖြစ်လာမယ်ပြည်သူတွေကိုယ်စားပြည်မဲ့လို့တွတ်တော်အမှတ်ကိုသူတို့တွတ်တော်ဖို့မယ်ဒီမှာကိုယုံကြည်တဲ့လူတွေကနေတော့မှနိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲဆက်မပေးချင်အချင်းသူတို့ဒီပြည်သူတွေရဲ့စာဝင်နေချာရေးပုံမှန်ကောင်းဖို့လာမယ်ဆိုတာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံတော်ကြီးရဖြစ်ပါလေအကယ်၍ဒါမျိုးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုဆန့်ကျင်ရမှာရောက်ပါလိမ့်မယ်။ဆိုတော့ဒီဒေါ်ဆန်းစစ်စီအစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူး။မျိုးကောက်ပွဲကိုသူတို့ဒီချပောက်မဖြစ်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်။အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုသူတို့ဒီပြစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ
်။ပြီးခဲ့တဲ့2020ထူးထူးမျိုးကောက်ပွဲမှာလူညုံကြီးအကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းဒေသအတော်များများမှာမျိုးကောက်ပွဲတွေမကျင်းပနိုင်ခဲ့ပါဘူး။ဒါကြောင့်လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအေးအေးနဲ့မြန်မာတပ်မတော်ကြားဆွေးနွေးမှုတွေရှိခဲ့ပြီးတော့နောက်တိုးရွေးကောက်ပွဲတွေရခိုင်မှာများကျင်းပနိုင်ဖို့နှစ်ဖက်အပြစ်ခတ်ရစဲမှုတွေလုပ်ခဲ့ပါတယ်။ရခိုင်နိုင်ငံရေးပါတီတွေရောအင်းရခိုင်လက်နက်ကိုင်အဖွဲ့ကပါနောက်တစ်ကြိမ်လွှတ်တော်မှာခေါ်ယူနိုင်ခြင်း2020နှစ်အကုန်ပိုင်းမှာပဲရခိုင်ရွေးကောက်ပွဲကျင်းပပြီးတောင်းဆိုခဲ့ပြီးတော့ဒါကိုမြန်မာတပ်မတော်ဘက်ကလည်းထောက်ခံကြိုဆိုခဲ့ပါတယ်။ဒါနဲ့လည်းအခုချိန်ထိနောက်တိုးရွေးကောက်ပွဲမကျင်းပနိုင်ခဲ့တယ်လို့ပဲမကြောက်ရင်ဖေဖော်ဝါရီလ1ရက်နေ့မှာပဲ2020ရွေးကောက်ပွဲရလဒ်နဲ့အညီလွှတ်တော်ခေါ်ယူဖို့ကြေညာထားပါပြီ။အခုလိုရခိုင်ဒေသမှာရွေးကောက်ပွဲတွေဖြစ်မလာဘူးဆိုရင်တော့တပ်မတော်နဲ့အီအီကြာအပြစ်ခတ်ရစဲမှုတွေပျက်စီးသွားမှာကိုစိုးရိမ်နေတယ်လို့ရခိုင်ရေးမှဂျာဝင်ဆစ်ဆက်ခဲ့သူမစ္စတာဆစ်ဆက်ကာဝါကဗီဒီယိုကိုပြောပါတယ်။သူ့အနေနဲ့ကတော့မြန်မာနိုင်ငံရေးမှဆစ်ဆက်ဆွေးနွေးနိုင်တဲ့ platform ကိုခင်းကျင်းပြီးတဲ့သဘောထားဖြစ်ပြီးတော့ဂျာဝင်ဆွတ်ဖက်စရာတော့မရှိဘူးလို့ပြောပါတယ်။မြန်မာနိုင်ငံပြည်ပြည်ခါတွေမှာမြန်မာနိုင်ငံသားတွေကိုယ်တိုင်အဓိကဆုံးဖြတ်ဖြစ်ရှင်းရမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရေးလုပ်ငန်းတွေမှာဂျပန်ဆူရထူးကူစလေဖြစ်ဆောင်နေသူမစ္စတာဆစ်ဆက်ကာဝါရဲ့ရခိုင်ပြည်ခါပေါ်အမြင်ပြင်မြန်မာနိုင်ငံရဲ့အကြောင်းဆစ်ဆက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သူ့ရဲ့တွေ့ကြုံတွေကိုဗီဒီယိုထဏာမှုဦးတောင်းလင်ထွန်းကဆက်သွယ်မြင်ပြထားတာပါ။မင်းပြန်ကန်အပြည့်အစုံကတော့ဗီဒီယိုမြန်မာပိုင်းရေဒီယိုရဲ့တနင်္ဂနွေနေ့ည9:00အစီအစဉ်နဲ့တနင်္လာနေ့မနက်ပိုင်း6:00ရဲ့အစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်တယ်လို့ဗီဒီယိုမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းရုံးမြင့်တန်ကြားအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ကျွန်တော်သားညေဦးပါ။